မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မစ္စတာအိုဘားမားဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ကချမှတ်ကျင့်သုံးမဲ့မူဝါဒအစ်ကိုခွဲခြားစိတ်ဖြာကြည့်မယ်ဆိုရင်အဓိကအားဖြင့်အပိုင်းကြီးနှစ်ပိုင်းတွေ့ရပါတယ်နံပါတ်1အချက်ကဒီမိုကရေစီရေးပေါ့နော်ဒုတိယအချက်ကနိုင်ငံတကာလုံခြုံရေးပေါ့ခင်ဗျာဒီမိုကရေစီဖော်ဆောင်ရေးအောက်မှာဆိုရင်ဒေါအောင်ဆန်းစုကြည်နဲ့တကွာနိုင်ငံအကြီးအကဲတွေလှုပ်ပေးဖို့ NLD ပါတီကိုလွတ်လပ်တဲ့လုပ်ငန်းဆောင်ရွက်ခွင့်ပေးဖို့တိုင်းရင်းသားအဖွဲ့တွေကိုထိုးစစ်ဆင်တိုက်ခိုက်နေတာရက်တန့်ပေးဖို့စတဲ့အချက်တွေတွေ့ရပါတယ်အဲဒုတိယအချက်အပြင်ဒီနိုင်ငံတကာလုံခြုံရေးမှာဆိုရင်မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရဆက်ဆံရေးအတိတ်အနဲ့ဘယ်လောက်ရှိတယ်လဲစတာတွေပွန့်ချပြဖို့စတဲ့အချက်တွေတောင်းဆိုထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်မေးခွန်းကဒီအချက်ကြီးနှစ်ချက်အောက်ကတောင်းဆိုထားတဲ့အချက်တွေကိုမြန်မာစစ်အစိုးရအနေနဲ့လိုက်နာလှုပ်ဆောင်နိုင်ပါမလားဘယ်အချက်တွေကဖြစ်စစ်အစိုးရအတွက်ဖြည့်ဆည်းလှုပ်ဆောင်ဖို့အခက်အခဲတွေရှိနိုင်မလဲခင်ဗျာ
လိုင်းနာလုံးဆောင်ဖို့ပုံမူတည်ပြီးတော့အမေရိကန်ဆွာရဲ့နာဗာနဲ့တိုက်ရိုက်ဆက်ဆံဖို့တိုးတက်မှုအတိုင်းအတာကိုတိုင်းတာလို့ရမှာပါဗျာ။ဟိုကသူတို့စပြီးဆွေးနွေးကြမယ်တွေ့ဆုံကြမယ်တွေ့ဆုံတဲ့အခါမှာအမေရိကန်ဆွာဘက်ကဒါရိုက်တာကြီးသူတို့လိုအပ်ချက်တင်ပြမယ်ဆွေးနွေးမယ်။နာဗာကအပြည့်အစုံတုံ့ပြန်သလိုဒီဆွေးနွေးမှုတွေကတိုးတက်မှာပါဗျာ။ဒါလို့အပြည့်အစုံမတုံ့ပြန်ဘူးဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကတိုးတက်မှုရှိမှာမဟုတ်ဘူးပေါ့။ဆိုတော့ကျွန်တော်တို့ကတော့ဆွေးနွေးတာကိုကြိုက်ပါတယ်။ဆွေးနွေးရတဲ့နေရာမှာအရင်တော့ကဒီကုလသမဂ္ဂအထူးကိုယ်စားလှယ်လုပ်ခဲ့သလိုပဲအချိန်ကာလအကန့်အသတ်မရှိတွေ့ရရင်ပြီးရောဆွေးနွေးရပြီးရောဆိုပြီးတော့ဘာမှဥတီကျဲမထားတဲ့ဆွေးနွေးပွဲမျိုးတော့ဖြစ်စေခြင်းပေါ့။ဒါကြောင့်မလို့ကျွန်တော်တို့ကအမေရိကန်ဆူအောင်တိုက်တွန်းပါတယ်။ဆွေးနွေးပါတော့လည်းဆွေးနွေးမှုတွေကအချိန်အကန့်အသတ်ရှိဖို့လိုတယ်အတိုင်းအတာရှိဖို့လိုတယ်တိုးတက်မှုစာကိုဒီဆွေးနွေးပွဲတစ်ခုပြီးတိုင်းပြီးတိုင်းတိုးတက်မှုတိုင်းတာကိုတတ်မှတ်ပြီးတော့တိုးတက်သလားမတိုးတက်ဘူးသလားပေါ့။တိုးတက်ရင်တိုးတက်သလိုတုံ့ပြန်ဖို့မတိုးတက်ဘူးဆိုရှိတယ်မတိုးတက်သလိုပေါ့ပြန်လည်းတုံ့ပြန်ဖို့အဲ့ဒါကိုကျွန်တော်ဆွေးနွေးတိုက်တွန်းနေပါတယ်
။မြန်မာစစ်အစိုးရဘက်ကတော့မစ္စတာအိုဘားမားဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့နဲ့ဆက်ဆံရေးပြန်ကောင်းကျင်တဲ့သဘောမျိုးတွေ့ရလားခင်ဗျာ
။တွေ့ရလားဆိုတော့ကျွန်တော်တို့နဲ့ဒီအမေရိကန်အစိုးရနိုင်ငံယာယီဌာနကိုညီနေအရာရှိနဲ့ဆွေးနွေးတဲ့အခါမှာသူတို့ပြောတာကတော့သူတို့ယုံကြည်တယ်ပေါ့ဗျာ။သူတို့တည်ကြတယ်ပေါ့။မြန်မာစစ်အစိုးရဘက်ကအမေရိကန်အစိုးရနဲ့ဆက်ဆံရေးတိုးမြှင့်တဲ့ဆန္ဒရှိတယ်ဆိုတာသူတည်ကြတယ်ကြောင့်ကြည့်ရပါဗျ။ဒါကြောင့်မို့လို့လေသူတို့အခုလိုမျိုးစိတ်အားထက်သန်သွားတဲ့ဒီဆက်ဆံရေးပြန်လဲတည်ဆောက်ဖို့ကြိုးစားကြတာပါ။ဒါတကယ်ဖြစ်နိုင်လားမဖြစ်နိုင်လားကျွန်တော်တို့တော့မသိပါဘူးဗျ။ဒါတော့ chainId မှာတော့ညီမအစီအစိုးရကအမေရိကန်စီနီတာဝက်နဲ့ထပ်ကတက်တွေ့ပြီးတော့ကြိုးစားနေကြတယ်ဗါလေး။ကြည်ချင်းအဖြစ်တော့ဒါဖြစ်နိုင်တယ်လို့ယူဆရပါတယ်။
နောက်တစ်ချက်ကအမေရိကန်အနေနဲ့မြန်မာစစ်အစိုးရကိုစီးရေးနိုင်ငံရေးစီးပွားရေးအဖြစ်အားပေးထောက်ခံနေတဲ့တရုတ်နိုင်ငံတက်ပါဆွေးနွေးညှိနှိုင်းမှုတွေလုပ်သွားမယ်ဆိုတဲ့အချက်ကိုလည်းဒီမူဝါဒအစ်မှာထည့်သွင်းဖော်ပြထားတာတွေ့ရပါတယ်ခင်ဗျာဆိုတော့ဒီလိုပုံစံမျိုးပေါ့လေမစ္စတာဂျော့ဂျ်ဝူဘူးရှ်လက်ထက်တုန်းကလည်းဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကနေပြီးတော့တဆင့်ပေါ့လေကြိုးပမ်းခဲ့ပူတာတွေလည်းရှိတယ်ပေါ့လေဒါပေမဲ့အောင်မြင်မှုတွေတော့မေမေရရမရှိခဲ့ဘူးပေါ့ခင်ဗျာဒီမစ္စတာအိုဘားမားရဲ့အစိုးရအဖွဲ့လက်ထက်မှာတော့ဒီလမ်းစဉ်နဲ့ဆက်လုပ်မယ်ဆိုရင်မြန်မာအရေးကြိုးပမ်းမှုထိရောက်မှုရှိလာနိုင်မလားခင်ဗျာ
ကျွန်တော်တို့ဒါတော့စောင့်ကြည့်ရမှာပေါ့ဗျာ။ဘာလို့အရင်တော့ကတမနာပုရှ်လက်ထက်မှာတော့စီးပွားရေးပိတ်ဆို့မှုတွေပြစ်တဲ့ချာမှန်မှုတွေလုပ်ပြီးတဲ့ခါကျတော့ဒါခေါ်တဲ့တရားရေးဆက်ဆံမှုကြတော့အားနေခဲ့တယ်။အားနေခဲ့ဆိုတရားရေးဆက်ဆံမှုတိတ်မပြုတ်ခဲ့ဘူးပေါ့ဗျာ။တရုတ်ကတစ်ဆင့်ဆက်ဆံမှုကြိုးစားတာရှိတယ်။သို့တော်လည်းမအောင်မြင်ဘူးပေါ့။အဲ့အခုကျတော့ဒီတမနာအိုဘားမားလက်ထက်မှာဖီဟာပေးရေးယူမှုကိုရောဒီတွဲဆုံဆွေးနွေးမှုကိုတရားရေးပူးတွဲခြင်းလုပ်မယ်ဆိုတဲ့အခါကျတော့အရင်လိုတရုတ်ကိုအားကိုးပြီးတော့ဂျာဝဲဆက်ဆံမှုပြောတာမဟုတ်တော့ဘူး။အာဆီယံနိုင်ငံတွေကိုဂျာဝဲဆက်ဆံမှုပြောတာမဟုတ်တော့ဘူးနဲ့အမေရိကန်အစိုးရကိုနိုင်ကမြန်မာစစ်အစိုးရကောင်းဆောင်နေတဲ့တရားရေးဆက်ဆံမှုပြောဖို့ကြိုးစားတာဖြစ်တဲ့အခါကျတော့တိုးတက်မှုရှိနေပါလေ
။မစ္စတာအိုဘားမားအစိုးရအဖွဲ့ဟာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆက်ဆံမဲ့မူဝါဒအစ်ကို9လကျော်လောက်ပြန်လည်တိုးတက်မှုတွေလုပ်ခဲ့တယ်။ဆိုတော့အခုသူတို့ချမှတ်ကျင့်သုံးမဲ့မူဝါဒအစ်ဟာဥအောင်တင်တို့လိုအတိုက်ခံအဖွဲ့စည်းတွေမျောလင့်တယ်လို့မျိုးဖြစ်လာသလားခင်ဗျာ။
ဖြစ်တယ်လို့ပြောရပါတော့ကျွန်တော်တို့စကြရဲလှုံ့တော်နေကြတာတော့ဒီ CY Pace of Food နဲ့ဒီတိုင်းရိုက်ဆက်ဆံမှုပေါ့နော် engagement ပေါ့အဲ့ဒါကိုပူတွဲတဲ့သုံးမှုကျွန်တော်အရင်ကလှုံ့တော်ပါတယ်။ဘာလို့ CY Pace of Food ဆိုတာဒီတိုင်းဟိုပြည်တန်ချပြီးတော့ဒီတိုင်းဆက်ကြည့်နေလို့မရဘူးလေ။ဒီပြည်တန်ချမှုရဲ့အတိုင်းအတာကိုသိဖို့လိုတယ်။အဲ့ပြည်တန်ချမှုရဲ့အတိုင်းအတာနဲ့ပြည်တန်အနေရုပ်သိမ်းမှုအတိုင်းအတာဆိုတော့တစ်ခါကဒီနာဖတ်ဆုစုတိအောင်ပြောဆိုဆွေးနွေးညှိနှိုင်းမှုလိုတယ်။အဲ့တော့တမနာ push လုပ်တဲ့သုံးကကျတော့အဲ့လိုနာဖတ်နဲ့တိုင်းရိုက်ပြောဆိုညှိနှိုင်းမှုဆွေးနွေးမှုကမရှိသလောက်ဖြစ်ခဲ့တာ။ဆိုတော့အခုတပတ်ဥပမာနဲ့အစိုးရလက်ထက်မှာ policy ကိုပြန်လည်သုံးသပ်တဲ့အခါကျတော့ကျွန်တော်တို့ကစီဝိုင်းပိတ်ဆို့မှုရှိဖို့လိုအပ်တယ်လို့စီဝိုင်းပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့နာဖတ်ကိုရှင်းပြဖို့အတွက်ညှိနှိုင်းပြီးတော့ဒီအဖြေရှာဖို့အတွက်တိုင်းရိုက်ဆက်ဆံချင်းကပ်မှုလည်းလိုအပ်တယ်လို့ကျွန်တော်တို့တင်ပြခဲ့တာပါ။ဆိုတော့ဒီ CY ပေးဆိုမှုနဲ့ဒီ sanction and engagement ဆိုတဲ့ကိုပူးတွဲကျင့်သုံးတယ်မူပါလားကျွန်တော်တို့ထောက်ခံတယ်မူပါလားပါပဲ
ဒီတော့မြန်မာနိုင်ငံစုအကို EU ဥရောပသမဂ္ဂရဲ့နောက် Australia New Zealand Canada Japan စတဲ့နိုင်ငံတွေကလည်းပုံစံအမျိုးမျိုးနဲ့ပိတ်ဆို့ပြစ်ဒဏ်ခတ်ထားတာတွေရှိပါတယ်ခင်ဗျာဆိုတော့အမေရိကန်နဲ့မြန်မာစစ်အစိုးရကောင်းဆောင်ပိုင်းကြားမှာပေါ့လေတွေ့ဆုံဆွေးနွေးမှုတွေအောင်မြင်မှုရလာတယ်ဆိုရင်ဒီနိုင်ငံတွေရဲ့သဘောထားပေါ့လေမြန်မာနိုင်ငံအပေါ်တခြားနိုင်ငံတွေရဲ့ပိတ်ဆို့ပြစ်ဒဏ်ခတ်မှုအခြေအနေတွေရောပြောင်းလဲမှုတွေရှိလာနိုင်မလားခင်ဗျာ
အရှိမပါဗျာဒီပိတ်ဆို့ပြစ်ဒဏ်ခံမှုဆိုတာတကယ်ကြတော့နိုင်ငံတစ်ခုကခြားနိုင်ငံတစ်ခုရဲ့ဒီဆောင်ရွက်မှုတွေပေါ်မတင်တတ်လို့ချမှတ်ထားတာဟုတ်ဒါပေမဲ့အဲ့ဒီဆောင်ရွက်မှုတွေကအဲ့ဒီနိုင်ငံမှာအပြည့်အစုံဆောင်တဲ့အဲတုံ့ပြန်မှုတွေရှိလာမယ်ဟုတ်မြန်မာနိုင်ငံကိစ္စပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီနိုင်ငံချင်းသားအလုံးကိုဆွတ်ပေးတာတို့ဒီတောင်းဆန်းစုကြည်ပါဝင်ဒီအားလုံးကိုဒီလွတ်လပ်လပ်လပ်နိုင်ငံလှုပ်ရှားခွင့်ပေးတာတို့ဟုတ်လားတော့အများတောင်းဆိုကြတယ်လို့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုအများလက်ခံတာကိုပြန်လည်ပြင်ဆင်တာတို့နိုင်ငံတော်ဟာအပြစ်ကရက်စဲတာတို့စတယ်ပေါ့ဗျာဒီတိတာထင်ရှားတဲ့ဒီမိုကရေစီဆိုင်ရာပြောင်းလဲမှုတွေတိုးတက်မှုတွေရှိမယ်ဆိုလို့ရှိရင်တကဘာလုံးကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာအတိုင်းတာနဲ့တူသူ့အတိုင်းတာနဲ့တူပြန်လည်ရုပ်သိမ်းသွားကြမှာပါအဲလိုဒါကောင်းမွန်တဲ့အပြောင်းလဲတွေကိုနာဖကစိတ်နာရှိရှိအန်ဒီပြဘယ်လိုပါလဲ
မနေ့ကဒီကုလသမဂ္ဂအထူးညီလာခံမှာမြန်မာစစ်စုကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကပိတ်ဆို့ပြစ်ဒဏ်ခတ်မှုတွေကိုရုပ်သိမ်းပေးကြဖို့တောင်းဆိုတိုက်တွန်းသွားတာရှိပါတယ်ခင်ဗျာဒီဥပမာဥအောင်တင်တို့အနေနဲ့ဘယ်လိုသဘောရပါသလဲ
အဲ့ဒါဒီအမေရိကန်စိုးရရဲ့ policy အတိုင်းပါပဲဒီပိတ်ဆို့ပြစ်ဒဏ်ခတ်မှုတွေကိုရုပ်သိမ်းမှုဆိုတာအဲ့လိုဒီတိုင်းတောင်းလို့မရဘူးကိုယ့်ဘက်ကကအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေလုပ်ရမှာပါအပြုသဘောဆောင်တဲ့တုံ့ပြန်မှုဆိုရင်ဒီမှာကိုထင်ကကိုလို့တောင်းပြောတာမဟုတ်ပါဘူးသူဗိုလ်ချုပ်သိန်းစိန်ကပြောတယ်တစ်ဖက်မှာဆန်ရှင်စီဝါပိစုံယူသိမ်းမျိုးကိုပြောတယ်တစ်ဖက်မှာကျတော့လေဒီတက်တောင်းဆက်ရုပ်ောက်ပေးကိုကျင်းသွားပြီမြေပြောတယ်ဒါပေမဲ့သူနားလည်းဘူးကဒီနိုင်ငံတကာအစိုးရတွေပြည်သူတွေပါတီတောင်းဆိုနေတယ်လဲဆိုသူသေးချာသဘောပေါက်ဖို့လိုပါတယ်သူရဲ့မြန်မာနိုင်ငံထဲမှာလူ့ခွင့်ချိုးဖောက်မှုတွေကိုရတန်းကရဖို့မတရားသဖြင့်ဖန်ဆီးထားတဲ့နိုင်ငံချင်းသားတွေကိုချင်းချင်းမရှိပြန်လဲလှုပ်ပေးဖို့စသဖြင့်ပါဗျဒီတနိုင်ငံလုံးမှာတိုင်းသားလူမျိုးစုတွေပေါ်မှာစင်ရအောင်ပြီးတော့အကြမ်းဖက်နိုင်ငံချင်းနေတာကိုရတန်းကရဖို့စတဲ့ဒီမတရားမှုတွေကိုသူကစပြီးရတန်းကရမှတာလေဒီနိုင်ငံတကာဖိအားပေးမှုတွေကတချို့ပြည်နဲ့ရုပ်သိမ်းတော့ပါ
ဦးအောင်ဒီကျေးဇူးများတင်ပါတယ်ခင်ဗျာ